Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတို့ကနေရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညအတွက်အစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာရန်ကုန်မြို့အပါအဝင်မြို့နယ်တချို့မှာဘုံပေါက်ကွဲမှုတွေနဲ့တေဆုံးဒဏ်ရာရမှုတွေဖြစ်ပေါ်ခဲ့ပါတယ်ကုလသမဂ္ဂညီလာခံမှာမြန်မာအရေးနဲ့ပတ်သက်လို့ SACM မြန်မာနိုင်ငံဆိုင်ရာကုလအထူးအကြံပေးကောင်စီကအတူပီလန်းစင်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုသွားဖို့ရှိနေပါတယ်။ဩစတြေးလျနဲ့အင်ဒိုနီးရှားဝန်ကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အခါမြန်မာအရေးပါထက်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဆီယနာရှင်စန့်ကျင်ရေးစန့်ကျင်ဆန္ဒပြမှုတွေဆက်ပြီးရှိနေစေပါပဲ။ဒီကနေ့ရန်ကုန်မြို့ရဲ့နေရာတချို့မှာဘုံးပေါက်ခွဲမှု၅ခုထပ်မင်းဖြစ်ပွားခဲ့ပါတယ်
။ပေါက်ကွဲမှုကတော့နှစ်ချက်ဆက်တိုက်၃နာရီဝန်းကျင်လောက်ကကြားလိုက်ရ။နှစ်ချက်အုံအုံဆိုနှစ်ချက်ဆက်တိုက်ပေါက်ပါ။ပေါက်ကွဲတန်ကြာပြီးတော့စစ်နေကြရတယ်လို့ပြောတယ်။လမ်းပါလမ်းလာတွေပေါ့နော်။
ဟုတ်ကဲ့ဒီလိုမျိုးရန်ကုန်ကပေါက်ကွဲမှုသတင်းတွေအပါအဝင်ဒေသတချို့မှာအုပ်ချုပ်ရေးမှုတချို့အသက်ခံရတဲ့အကြောင်းသတင်းတွေကိုနောက်ပိုင်းမှာပြည့်စုံပြောပြပေးပါမယ်။နောက်စကိုင်းတိုင်းမြောင်ဘက်မှာလည်းမြောင် PDF နဲ့စစ်တပ်ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်။မြန်မာနိုင်ငံကဆက်ရနာသိမ်းခဲ့ပြီးတဲ့ဖေဖော်ဝါရီနောက်ပိုင်းကနေစလို့လူခွေချိုးဖောက်မှုတွေအကြောင်းကိုသိထားရတယ်လို့ WIWF အကြီးအကဲက VOA ကိုပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုင်းနဲ့ကုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာရှစ်လတည်းရောက်လာပြီး NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးစတင်ကြဖို့ခေါ်ဆိုပြီးနေ့ရက်အကြာမှာတော့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံအတွင်းကမြို့နယ်တချို့မှာပေါက်ကွဲမှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအသက်ဆုံးရှုံးမှုတွေဖြစ်ပေါ်နေသလိုစစ်ကောင်စီဘက်ကလည်းပြစ်ခတ်ဖမ်းဆီးမှုတွေဆက်လက်လုပ်ဆောင်နေပါတယ်။ရန်ကုန်မြို့အတွင်းကနေရာအတော်များများမှာဘုံပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့တာမှာဒဂုံမြို့သစ်စစ်ကမ်းမြို့နယ်နဲ့ဒဂုံမြို့သစ်မြောက်ပိုင်းတို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုတွေဖြစ်ခဲ့သလိုပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဗဟိုလမ်းနဲ့ဘာကရလမ်းစုံနားကပေါက်ကွဲမှုတစ်ခုဖြစ်ပြီးစစ်သားတွေရောက်လာပြီးအချက်20နီးပါးရန်တမ်းပြစ်ခတ်နေတယ်လို့လည်းမျက်မြင်သက်သေတွေက VOA ကိုပြောပါတယ်။စမ်းကြောင်းမှာပဲကင်းလက်နေတဲ့စစ်ကားစီဘုံပစ်ခံရတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့သေဆုံးမှုရှိတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လက်နက်အပြည့်စုံတပ်ဆင်ထားတဲ့စစ်သားအင်အား10ခန်းလောက်ကစစ်ကားနှစ်စီးနဲ့ရောချေခြင်းမှာဘာကရလမ်းတောင်းနဲ့ဗဟိုလမ်းအတိုင်းကွာစီအထိဆင်းလာပြီးတစ်ဖက်သက်ရန်တမ်းပစ်တက်နေတာပစ်ခတ်နေတာကြောင့်ပြည်သူတွေထိတ်လန့်ကြောက်ရွံ့နေကြတယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။စက်တင်ဘာလ9ရက်ဒီကနေ့မနေ့ပိုင်းကအင်းစင်မြို့နယ်အတွင်းလူငယ်တွေဥဆောင်တဲ့ဆရာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြသူတွေဟာအလံနဲ့ကင်ဆောင်ပြီး NUG ရဲ့ဒီဒီနေကိုကြိုဆိုကြောင်းဆန္ဒပြခဲ့ကြသလိုမိလောင်ဘုံလိုအရာမျိုးတွေပြစ်ပြီးတော့လမ်းဝင်တွေပေါ်မှာမိရှုခဲ့ကြပါတယ
်
ရန်ကုန်တိုင်းတွင်တင်းမြို့မှာတော့စစ်ကောင်စီရဲ့သတင်းပေးအဖြစ်ကြော်စောသူတချို့နဲ့ကံပဲကြီးရွာအုပ်ချုပ်ရေးမှူးဒီကနေ့မနက်ပိုင်းကပြစ်ခံရပြီးသေဆုံးပါတယ်။အလားတူပဲမုံရမျိုးပေါ်မှာစစ်စီရေးလုပ်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအနီးနားမှာဒီကနေ့မနက်ပိုင်းမှာပုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရမှုတွေရှိခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ကလေးမြို့မြောက်ပိုင်းကပြင်းကုန်ကြီးရွာနဲ့မော့စီကြီးရွာကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှူးကိုမနေ့9နာရီလောက်မှာပြစ်ခံရပြီးသေဆုံးပါတယ်။ဒီကနေ့မနေ့မှလည်းရာဇဂျိုကြီးရွာကစစ်ကောင်စီတရင်ပေးလို့ဆွဆွတ်ခံရသူ2ဦးပြစ်ခံရပြီးသေဆုံးမှုတွေရှိတယ်လို့ကလေးဒေသခံတွေကပြောပါတယ်။ကလေးမျိုးတောင်ပိုင်းမှာလည်းစစ်ကောင်စီတပ်တွေရဲ့ကားကိုမိုင်းခွဲတိုက်ခိုက်ခံရတာကြောင့်စစ်ကောင်စီတပ်သား20လောက်သေဆုံးပြီးတော့2ဦးကြာဆုံးတယ်လို့ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဝက်လက်မျိုးကရွာတရွာမှာလည်းဒီမနေ့ပြစ်ခတ်မှုဖြစ်ပြီးတော့2ဦးသေဆုံးခဲ့ပါတယ်။ရွှေဘုံမျိုးကထွေအုပ်စေတူလေဒီကနေ့မနက်ပိုင်းမှာတည်ဆုံးခဲ့ပါတယ်အလားတူပဲဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေကြတာမှာမန္တလေးမြို့မှာလည်းတပိတ်ပေါင်းစုံစုပေါင်းပြီးတော့ဆန္ဒပြချီတက်ခဲ့ကြပါတယ်ခင်ဗျာ
မြမအရေးကုလသမဂ္ဂစီဝေးကြီးတွေရှေ့ပတ်ထဲရှိလာချိန်မှာ SACM လို့ခေါ်တဲ့မြမနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်း R2B လမ်းစဉ်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုလိုက်ပါတယ်ရှေ့ပတ်တနင်္လာနေ့စက်တင်ဘာ23ရက်48ချိန်မြောက်ကုလအလူခွင့်ရေးကောင်စီစီဝေးမှာ WIMMIMM လို့လည်းခေါ်တဲ့ကုလရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစည်းအဝေးခန်းစားကိုဆွေးနွေးဖို့ရှိတယ်လို့ကုလအထင်ကရပုဂ္ဂိုလ်တွေပါတဲ့အခုအကြံပေးကောင်စီကဒီနေ့ထုတ်ပြန်လိုက်ပါတယ်ကုလရဲ့မြန်မာဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းရန်ဟီလီလည်းပါတဲ့ DSACM အဖွဲ့ကဆက်ပြီးအခုကုလလူခွင့်ရေးကောင်စီစီဝေးမှာ WIWM အဖွဲ့ကစုဆောင်ထားချက်တွေအပြင်လူခွင့်ရေးကော်မရှင်နာမင်းကြီးရုံးနဲ့လူခွင့်ရေးအထူးကိုယ်စားလှယ်တွေလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်ဒါအပြင်ရှေ့ပတ်အင်္ဂါစက်တင်ဘာ14မှာစမယ့်86ကြိမ်မြောက်ကုလအထွေထွေညီလာခံမှာလည်းစစ်ကောင်စီရင်ဆောင်အစိုးရနဲ့ NUG မြို့သားညီညွတ်ရေးအစိုးရတို့အကြားအပြိုင်ကိုစားပြုဖို့တွင်တွင်ထားတာအတွက်ဆွေးနွေးပွဲတဲ့လူခွင့်ရေးအထူးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းဖို့ရှိတယ်လို့လည်း SACM အဖွဲ့ကဆိုပါတယ်။ NUG အစိုးရကခုခံစစ်ချိန်ညားလိုက်ချိန်မှာမြန်မာနိုင်ငံအတွက်ကုလသမဂ္ဂဘက်ကလက်တွေ့အရေးယူမှုနှောင့်နှေးခဲ့တာကိုမနေ့ကပဲဝေဖန်ခဲ့တဲ့ဒီ SACM အဖွဲ့ကကုလလုံခြုံရေးကောင်စီအနေနဲ့ R2B လို့ခေါ်တဲ့ခုခံကာကွယ်ပေးရေးတာဝန်ရှိမှုလမ်းစဉ်အောက်ကနေစစ်ကောင်စီပေါ်လက်နက်ပိတ်ဆို့ပြီးစစ်ကောင်ဆောင်တွေနဲ့စစ်တပ်စီးပွားရေးပေါ်တန်ခတ်ကဖြတ်သုံးဖြတ်လုပ်ဖို့ပါအကြံပြုလိုက်ပါတယ်။ကုလရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ FFMM ထိပ်ပန်းရာရှိဟောင်းတွေဖြစ်ခဲ့တဲ့ Chris Sito ဒီနဲ့ Masuki Darasman တို့လည်းပါတဲ့ SCCM အဖွဲ့ကပဲဖြတ်သုံးဖြတ်ဆိုလိုရင်းကလက်နက်ငွေနဲ့အပြစ်မပေးဘဲလွှတ်ထားတာတွေကိုဖြတ်တောက်ဖြစ်ဖို့ပါလို့ဆိုပါတယ်ခင်ဗျာ။
Indo-Pacific ဒေသညီညာရေးနဲ့လုံခြုံရေးရာကိစ္စရပ်တွေဆွေးနွေးကြတဲ့ Australia နဲ့ Indonesia နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာနဲ့ Afghanistan အရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်း writer မှာဖော်ပြထားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တွေကိုငြင်းငြင်းချမ်းချမ်းဆွေးနွေးအဖြစ်ရှာနိုင်ဖို့အတွက်ရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN အထူးကိုယ်စားလှယ်ခန့်အပ်ဆောင်ရွက်နေတာကိုနှစ်နိုင်ငံစလုံးကထောက်ခံကြောင်းနဲ့နိုင်ငံဝန်ကြီးတွေကပြောဆိုခဲ့ကြပါတယ်။ဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ကျင်းပတာဖြစ်ပြီးဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်၊ကာကွယ်ရေးဝန်ကြီးပီတာဒတ်တန်နဲ့အင်ဒိုနီးရှားဘက်ကတော့နိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့ကာကွယ်ရေးဝန်ကြီးပရာဘိုဘိုဆူဘီယန်တိုတို့တက်ရောက်ကြပါတယ်။ဆွေးနွေးပွဲအတွင်းနှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်တရတက်တန်းတိုးခဲ့တဲ့အပြင်လူမျိုးရေးဆိုင်ရာပူးတွဲသဘောတူညီချက်တချို့လက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီထဲမှာလက်ကျင့်တင်နန်းပေးမှုတွေတိုးမြင့်လှုပ်ဆောင်သွားဖို့လည်းသဘောတူခဲ့ကြပါတယ်။ဩစတြေးလျစစ်စင်တန်းကျောင်းတွေမှာအင်ဒိုနီးရှားစစ်ဗိုလ်လောင်းတွေကိုတင်နန်းပို့ချပေးနိုင်မှုအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဆွေးနွေးခဲ့တာလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။အဲ့ဒီလိုသာပြုလုပ်နိုင်မယ်ဆိုရင်တော့ဒါဟာအင်ဒိုနီးရှားတမိုင်းမှာဩစတြေးလျမှာပထမဆုံးစစ်တင်တာတက်ခွင့်ရမှာဖြစ်ပါတယ်ခင
်ဗျ။မြန်မာနိုင်ငံမှာဆက်ရနာသိမ့်ပြီးရှေတွိကန်ဒေတာကစိတ်ကြဆွေစိတ်ကြွဆေးထုတ်လုပ်တင်ပို့မှုအများကြီးမြင့်တက်သွားတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ ICG နိုင်ငံတကာလေ့လာရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေး Richard Horsey ကဆက်ရနာသိမ့်လိုက်တာကြောင့်မတိမငြိမ်ဖြစ်သွားပြီးဒီမွေးရဆေးထုတ်အဖွဲ့ကြီးတွေအတွက်အခွင့်ကောင်းကြီးကိုဖြစ်သွားခဲ့တယ်လို့ VOA ကိုပြောပြပါတယ်။ဒါအပြင်မွေးရဆေးကိန်းကြီးတွေကိုစစ်ကောင်စီရဲ့ပြည်သူစစ်တပ်ဖွဲ့တချို့နဲ့စစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တချို့ကကြောထောက်နောက်ခံပေးတာလို့လည်းအကြံပေးဟော်စီကထောက်ပြလိုက်ပါတယ်။တောတောင်ထူထပ်ပြီးဥပဒေမရောက်တဲ့မြန်မာနယ်စပ်ဘက်ရှမ်းပြည်နယ်ရှိမွေးရဆေးကိန်းကြီးတွေရဲ့ဒီစိတ်ကြွဆေးကုံတွေမှုဟာအာနာသိမ့်ပြီးအိန္ဒိယနိုင်ငံတွေစီလမ်းကြောင်းသစ်တွေပါပေါက်ကအလုံးရင်းနဲ့ကိုတင်ပို့နိုင်ခဲ့တယ်လို့လည်းကြွမ်းကျင်သူတွေကဆိုပါတယ်။တကယ်တော့တရုတ်ထိုင်းလာအိုစတို့နဲ့ချိတ်ဆက်နေတဲ့ဒီရွှေတွေ့ကန်ဒေသရှိမွေးရရာစာတွေအနေနဲ့အခြေခံဓာတ်ပစ္စည်းတွေတန်ကြေပေါင်းများစွာကိုဒီနယ်စပ်တွေကနေတင်သွင်းခဲ့ပြီးယာဘားနဲ့အိုက်စတိုလိုစိတ်ကြွဆေးတွေနဲ့ဘင်းဖြူတွေကိုပါဒီနယ်စပ်တွေကပဲပြန်ပို့ပေးလိုက်တာပါလို့ဒီစောင့်ကြည့်နေသူတွေကဆက်ပြောပါတယ်။ဆီယနာသိမ့်ပြီးမှစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တချို့ကြားတိုက်ပွဲတွေတိုးလာတာအပြင်တပ်ဖြတ်နှိပ်ကွပ်ခံခဲ့ရတဲ့ဒီမိုကရေစီတောင်းဆိုသူတချို့လည်းလက်နက်ကင်ပြီးနောက်ဆုံးခုခံစစ်ပါထတ်ကျင်ရလိုက်ချိန်မှာမတည်ငြိမ်မှုတွေပုံများကမွေးရရာစာတွေပုံအခွင့်ရလာနိုင်တယ်လို့လည်းသုံးသက်သူတွေကခံမှန်းနေကြပါတယ်ခင
်ဗျ။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်တိုမီတာ31 kHz 938ညာဖိုင်တိုမီတာ32 kHz 930ညာဖိုင်တိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာဖိုင်လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရှင်။
ဒီအမေရိကန်တန်ကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။လွန်ခဲ့တဲ့လအနေငယ်အတွင်းကိုဗစ် -19 တတိယလိုင်းတန်းအပြင်းထန်ခံစားနေရတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူနဲ့သေဆုံးသူအရေအတွက်တွေရောကြလာပြီဆိုပေမဲ့အခုချိန်ထိရောဂါပိုးကူးစက်သေဆုံးသူတွေဆက်ရှိနေသေးဖြစ်ပါတယ်။ကျွမ်းမရေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ9ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စာရင်းတွေအရလွန်ခဲ့တဲ့24နာရီအတွင်းတပ်ခွဲဆန်းသတ်မှုပေါင်း 25,622 ခုကိုစစ်ဆေးခဲ့တာမှာ 2,310 ဦးမှာရောဂါပိုးတွေ့ရှိနေတာတွေ့ရကြောင်ဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲတေ92ဦးရှိပြီးတော့တေဆုံးသူစုစုပေါင်း 16,265 ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကိုထိတ်ချုပ်နိုင်ရေးအတွက်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာ stay at home မလိုအပ်ဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်တဲ့မြို့နယ်ပေါင်း119မြို့နယ်ရှိခဲ့ပြီးတော့အစိုးရရုံးတွေကိုလည်းစစ်တင်မာလာကုန်အထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ COVID ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုနိုင်ငံတော်ကလောက်ဆောင်ပေးနေတာမှာအခုထိကာဝယ်ဈေးထိုးပြတဲ့လူဦးရေဟာ4,800ကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကစက်တင်ဘာ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗ
ျ။ဒီကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးအမေရိကန်မှာလည်းသီးသီးသာသာတိုးလာနေတာထိန်းချုပ်နိုင်ရေးမဟာဗျူဟာသစ်ချပြဖို့သမ္မတဂျိုးဘိုင်ဒန်မေကွန်းပြောဖို့ရှိနေပါတယ်။အမေရိကန်ပြည်သူတွေကိုတိထက်ဖို့ပြီးကိုဗစ် -19 ကာဝယ်ဈေးထိုးလာအောင်ပုဂ္ဂလိကကုမ္ပဏီတွေပါဝင်နိုင်တဲ့နီလန်းအပါအဝင်နီလန်း6ခုကိုသမ္မတဘိုင်ဒန်ဒီနေ့ချပြမယ်လို့အင်ဂျီရောပြောကွန်ရဂျမ်ဆာကီကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာမျိုးရိုးဗီဇပြောင်းလာတဲ့ကူးစက်မြန် Delta Coronavirus ပိုးအစ်ကြောင့်ရောဂါကူးစက်မှုတွေဆေးရုံတက်ကူးသားရတာတွေနဲ့သေဆုံးမှုတွေတိုးလာနေချိန်မှာသမ္မတဘိုင်ဒန်အင်ဂျီရောကနေမေကွန်းပြောဖို့စီစဉ်လိုက်တာပါ။မစ္စတာဘိုင်ဒန်သမ္မတတာဝန်စာယူခဲ့တဲ့လတွေကကိုဗစ်ကာကွယ်ဆေးထိုးရေးအပြင်းထန်ကြိုးပမ်းခဲ့တဲ့အစိုက်မှုတွေဟာဒီ virus ပိုးမျိုးကွဲသစ်ကူးစက်မြန်လာတာကြောင့်အခုမအောင်မမြင်ဖြစ်လာခဲ့ရပါတယ်။အခုရောဂါပိုးကူးစက်မှုအများစုဟာကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်တွေအကြားမှာအဖြစ်များပြီးဒီအထက်မှာအသက်မပြည့်သေးလို့ဆေးထိုးခွင့်မရသေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့ August 5ရက်နေ့ကနေ September 2ရက်နေ့အတွင်းကိုဗစ် -19 ရောဂါကူးစက်ခံရတဲ့ကလေးငယ်9သိန်းခွဲအထိတိုးလာတဲ့အကြောင်းအမေရိကန်ကလေးသူငယ်ကျန်းမာရေးစောင့်ရှောက်မှုအဖွဲ့ကြီးကပြောထားပါတယ်ခင်ဗျာ။
ဂျပန်နိုင်ငံမှာ COVID-19 ကူးစက်သူတွေထိန်းချုပ်နိုင်ဖို့နဲ့ဆေးရုံတွေမှာ COVID လူနာတွေမနာမနေမဖြစ်ရလေအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ COVID အရေးပေါ်စီကံကန့်သတ်ချက်တွေကိုဒီလအကုန်အထိတက်တန်းထုတ်လိုက်ပါတယ်။ကာကွယ်ဆေးထုံုံတက်လာပြီးကူးစက်မှုတွေရော့ကျလာနေတဲ့ဆိုပေမဲ့လည်းအရေးပေါ်လူနာတွေနဲ့ကျန်းမာရေးစနစ်မနာမနေဖြစ်တဲ့အခြေအနေမဆက်ရောက်ရအောင်ကြိုတင်ကာကွယ်ဖို့လိုအပ်တယ်။ဒါကြောင့်အခုလိုကန့်သတ်ချက်တွေကိုတက်တန်းထုတ်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ယူရှိဟီဒေဆူဂါကဒီကနေ့ပြောပါတယ်။စင်ကာပူမှာတော့ COVID-19 ရောဂါရှာဖွေစမ်းသပ်မှုတွေအရှိန်မြှင့်လှုပ်ဆောင်နေပါတယ်။ကူးစက်မှုတွေတိုးလာနေတာနဲ့အမျှ COVID စီးပင်းစစ်ကနေကိုပုံမတင်းကျချမှတ်တာတွေလှုပ်ဆောင်အောင်လှုပ်ဆောင်မယ်လို့လည်းအစိုးရကပြောဆိုပါတယ်။ကျွမ်းကျင်သူပညာရှင်တချို့ကတော့စင်ကာပူမှာကာကွယ်ဆေးထိုးပြသူအများစုဖြစ်နေပြီမို့အခုလိုကန့်သတ်ချက်တွေပိုတင်းကျမယ်ဆိုရင်ဒါကမလိုလောက်အပ်ဘဲသတိကြီးကြီးထားလွန်းရာရောက်နေတယ်လို့ရှုမြင်ပြောဆိုနေကြပါတယ်ခင်ဗျာ။
ကွာဒ်လိုတူကခေါ်တဲ့ American, Japan, India နဲ့ Australia လေးနိုင်ငံပါအဖွဲ့ထိပ်သီးပွဲကို Washington မြို့တော်မှာဒီလတဲ့ကျင်းပဖို့ရှိနေပါတယ်။အခုလ September 24ရက်နေ့ထိပ်သီးဆွေးနွေးပွဲမှာဒီလေးနိုင်ငံကခေါင်းဆောင်တွေကိုယ်တိုင်တက်ရောက်ဖို့အတွက်နောက်ဆုံးပြင်ဆင်မှုတွေလုပ်ဆောင်နေပြီလို့ American နဲ့ Japan အရာရှိတွေကပြောကြောင်း Tokyo သတင်းဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီလေးနိုင်ငံပထမဆုံးထိပ်သီးအစည်းအဝေးကိုတော့ Master တို့က Internet Online ကတဆင့်ကျင်းပခဲ့ရမှာတရုတ်ရဲ့ကြီးမားလာတဲ့ဩဇာကိုထိန်းကြီးတဲ့အနေနဲ့COVID-19 ကာကွယ်ဆေးဖြန့်ကျင်းရေးရာသီဥတုပြောင်းလဲမှုပြဿနာနဲ့လုံခြုံရေးကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ကြဖို့ကတိပြုခဲ့ကြပါလေခင
်ဗျ။စက်တင်ဘာလ9ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။ရန်ကုန်မြို့နယ်ကစမ်းကြောင်းမြို့နယ်နဲ့ဘိုးတထောင်မြို့နယ်တွေအပါအဝင်နေရာတချို့မှာဒီကနေ့ပေါက်ကွဲမှု5ခုထက်မနည်းဖြစ်ပွားခဲ့ပါတယ်။စမ်းကြောင်းမြို့နယ်တွေကပေါက်ကွဲမှုမှာတော့ဒဏ်ရာရသူကအနည်းဆုံး2ယောက်ရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မုံရွာမြို့ဘက်မှာလည်းစစ်တပ်လုံခြုံရေးစစ်ဆေးနေတဲ့နေရာမှာဘုံးပေါက်ကွဲလို့တေဆုံးမှုရှိတယ်လို့မြို့ခံတွေကပြောပါတယ်။အခုလိုမျိုးပေါက်ကွဲမှုတွေအပြင်မြို့တချို့မှာတော့ဒေသခံအုပ်ချုပ်ရေးမှုတချို့ပြစ်ဒဏ်ခံရပါတယ်။ဒီအခြေအနေတွေအကြောင်းသေးစိတ်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒီကနေ့စက်တင်ဘာ9ရက်ကြာသပတေးနေ့မှာရန်ကုန်မြို့ကဘိုးတထောင်၊ကြီးမြနိုင်၊စမ်းကြောင်း၊မြောက်တကုံ၊ဒဂုံစိတ်ကန်းနဲ့တောင်တကုံမြို့နယ်တွေမှာဘုံးပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။နေ့လယ်ပိုင်းကစမ်းကြောင်းမြို့နယ်ဘ ഹു လန်းနဲ့ဘားကရလန်းစုံနာမှာပေါက်ကွဲမှုတစ်ခုဖြစ်ပါတယ်။ကင်းလယ်နေတဲ့စစ်ကားတစ်စီးဘုံးပစ်ခံရတာလို့ပြည်တွင်းကလာတဲ့သတင်းတချို့ကဖော်ပြပါတယ်။ ပောက်ကွဲမှုကြောင့်အနည်းဆုံး2ယောက်ထိခိုက်ဒဏ်ရာရသွားပြီးဆေးရုံကားတွေပေါ်တင်သွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒဏ်ရာရသွားတဲ့သူတွေဟာစစ်သားတွေဖြစ်ပြီးတေဆုံသွားပြီလို့ပြည်တွင်းသတင်းတချို့ကဖော်ပြပေမဲ့ VOA ကတော့တိကျအတည်မပြုနိုင်သေးပါဘူး။စမ်းကြောင်းမှာပောက်ကွဲခဲ့ပြီးတဲ့နောက်စစ်သားတွေရောက်လာပြီးအနားကလမ်းတွေထဲတလန်းဝင်တလန်းထွက်6လမ်းပစ်ခတ်တယ်လို့အော်ဟစ်ချိန်ပေါင်းဆဲဆိုတယ်လို့မြင်ရကြားရသူတွေက VOA ကိုပြောပါတယ်။ဒဂုံမျိုးတစ်စိတ်ကမ်းမျိုးနယ်နဲ့ဒဂုံမျိုးတင်မြောက်ပိုင်းတို့မှာလည်းဒီကနေ့မနက်ပိုင်းကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်။ဒဂုံမျိုးတစ်စိတ်ကမ်းမျိုးနယ်ကစီပင်ရုံးမှာနှစ်ကြိမ်ဆက်တိုက်ပောက်ကွဲမှုဖြစ်ခဲ့ပြီးလူအထိခိုက်တော့မသိရသေးဘူးလို့အနီးအနားမှာနေထိုင်သူတို့ကပြောပါတယ်
။ခုနကတော့ဟိုအဲဒီပောက်ကွဲတဲ့နှစ်ချက်တော့ကြားလိုက်တယ်။နှစ်ချက်ဆက်တိုက်ပောက်တာပေါ့နော်။အဲနှစ်ချက်ပဲဟိုအရှိရာဟိုတောင်တကုန်အဲဟိုကျင်းတဲ့နားမှာဟိုပြစ်ခတ်တာကြီးပိုင်းတော့မကြားမိဘူး။တယ်မကြားရတော့ပြောရမှာဟိုကပြစ်ခတ်မှုဖြစ်တာတော့ဟုတ်ပါဟုတ်တယ်ပေါ့ဒါပေမဲ့ဟိုအတန်တော့ကျွန်တော်တို့စီကမကြားဘူးအဲ့ဒီပောက်ကွဲမှုကတော့နှစ်ချက်ဆက်တိုက်ဟိုလောက်က3နာရီဝင်းညင်လောက်ကကြားလိုက်ရနှစ်ချက်အုံအုံဆိုနှစ်ချက်ဆက်တိုက်ပေါ့ပါပောက်ကွဲတန်ကြားပြီးတော့စစ်စစ်နေကြရလို့ပြောတယ်လမ်းပါလမ်းလာတွေပေါ့နော်ဒါပေမဲ့ရက်ွက်ထဲဝင်ပြီးတော့အဲ့လိုသွားရပြီတော့မရှိဘူ
းပောက်ကွဲမှုဖြစ်ပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးနေတယ်လူဒေသခံတွေကပြောပြပါတယ်ရန်ကုန်ကပောက်ကွဲမှုတွေနဲ့ပတ်သက်လို့အခုသတင်းရေးတဲ့အချိန်စစ်ကောင်စီဘက်ကတစုံတရာမထုတ်ပြန်သေးပါဘူးရန်ကုန်တိုင်းကပောက်ကွဲမှုတွေဟာဘယ်သူလက်ချက်လဲဆိုတာလည်းအတိအကျမသိရသေးပါဘူး။ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြည်သူတော်လှန်ရေးနေ့စတင်ပြီးဖြစ်ကြောင်းပြောဆိုပြီးစစ်ကောင်စီတပ်တွေနဲ့တပ်ဆိုင်နဲ့နှိကက်တဲ့နေရာတွေကိုအတက်နိုင်ဆုံးရှောင်ရှားချဖို့ပြည်သူတွေကိုစက်တင်ဘာလ9ရက်နေ့ကတိုက်တွန်းထားပါတယ်။ရန်ကုန်တိုင်းတွန်တင်းမြို့မှာတော့ကံပဲကျေးရွာအုပ်ချုပ်ရေးမှူးမနက်အစောပိုင်းကတနက်နဲ့ပြစ်တက်ခံရပါတယ်။စစ်ကောင်စီသတင်းပေးဆိုသူတွေအပေါ်တိုက်ခိုက်မှုတွေရှိတယ်လို့တွန်တင်းဒေသခံကအခုလိုပြောပြပါတယ်။
မနက်၄နာရီခန့်လောက်ကအိုးဘုတွန်တေးအိုးဘုရက်ကွက်ကတာယာကုန်းလမ်းမှာရှိတဲ့တလန်းဦးနာမည်ကြီးတဲ့အိမ်မှာပေါက်ကွဲမှုဖြစ်တယ်လို့သိရတယ်။အထူးကိမရှိဘူးလို့သိရပါတယ်။မနက်၈နာရီ35ခန့်ကကံပတ်ကြီးရအုပ်ချုပ်ရေးမှူးတလန်းကျော်လာကိုတနက်6ချက်ပြီးအသေးပြက်ခတ်တယ်
။ပြက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တွန်တေး PDF အဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အိုးဘူရက်ကွက်ကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူအိမ်မှာမင်းညကပောက်ကွဲမှုဖြစ်တာကြောင့်စစ်တပ်ကအိမ်တွေမှာအစီရင်စစ်ပြီးငါးဦးဖမ်းဆီးသွားတယ်လို့တွန်တေးဒေတာကန်တူက VOA ကိုပြောပါတယ်။မုံရွာမြို့အဝင်ကဘိုးဘရိတ်သာအဝိုင်းနာစစ်သားတွေစစ်စေးရေးလုပ်တဲ့နေရာမှာဒီကနေ့အစောပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပောက်ကွဲမှုမှာထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့မုံရွာကိုစားပြု MPTF တမန်နီအဖွဲ့ကခွန်စာက VOA ကိုပြောပေမဲ့တိကျအတည်မပြုနိုင်ပါဘူး။ကလေးမျိုးမြောက်ပိုင်းကပြင်းခုန်ကြီးရွာနဲ့မော်စီကြီးရွာတို့ကအုပ်ချုပ်ရေးမှုတွေအပြင်ရာစကြိုကြီးရွာကစစ်ကောင်စီသတင်းပေးဆိုသူတဦးလည်းပြစ်တက်ခံရတယ်လို့ကလေးမျိုးဒေသခံတဦးကပြောပါတယ်
။အနောက်မြောက်ဘက်မှာရှိကြပေါ့အဲဒီရွာကြီးကလေ။အဲမှာအုပ်ချုပ်ရေးမှုနှစ်ယောက်ဟိုတပြိုင်တည်းလိုလိုပေါ့နော်။အဲဖွဲ့ရတက်တယ်လည်းဆိုတော့ဒီတက်ခံရတယ်။အဲရတော့တက်တော်တယ်တကယ်တမ်းကလေးမျိုးရာစကြိုဆယ်ချီရာစကြိုရွာမှာလည်းဘလန်တယောက်အဲ့တော့တလန်ပေါ့နော်တလန်တယောက်လည်းတက်ခံရတယ်။တောင်ပိုင်းမှာစစ်ကားမိုင်းဆက်ခံရတော့အခု20လောက်ကျတယ်တဲ့ဒီလိုလဲလို့ကြားပါတော့ပြည်သူဘက်က2ယောက်ကျတယ်ပေါ့
။ပောက်ခွဲမှုတွေပြစ်ခတ်မှုတွေရှိနေချိန်မှာပဲရန်ကုန်မှာဒီကနေ့ဆန္ဒပြတာတချို့ရှိခဲ့တယ်လို့ရန်ကုန်ကလမ်းမကြီးတချို့မှာလူလူအလုံးလွတ်မြောက်ဖို့တော်လန်စစ်ကိုဆင်နွှဲစုဆိုတဲ့စာတမ်းတွေကိုချိတ်ဆွဲခဲ့ကြပါတယ်။ပဇွန်တောင်မြို့နယ်ကရေကျော်လမ်းမကြီးပေါ်မှာလည်းဖက်စစ်တွေအလောင်းပဇွန်တောင်ချောင်းမှာမျောမယ်ဆိုတဲ့စာတမ်းတွေချိတ်ဆွဲခဲ့ကြပါတယ်။မန္တလေးကလေးမုံရွာရွှေဘိုလောင်းလုံးရင်းမပင်ဆလင်းကြီးကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေလည်းဒီကနေ့မှာအာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြကြပါရရှင်
။ရန်ကုန်ကပောက်ကွဲမှုတွေနဲ့နိုင်ငံတော်ဝန်ကဆန္ဒပြတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရရှင်။တဆက်သေးပါပဲမြောင် PDF အဖွဲ့နဲ့စစ်တပ်တို့ကြားမှာတိုက်ပွဲဖြစ်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ဘက်မှာမြောင် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာတော့ရဲကင်းစခန်းတစ်ခုကိုမိရှို့ဖျက်ဆီးလိုက်ပါတယ်။ဒီတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့ဒေသခံတွေကလည်းတင်းရှောင်နေရပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်
။စစ်ကောင်စီတပ်တွေနဲ့မြောင် PDF တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပြီး PDF ဘက်ကနဘက်ကြီးရွာရဲကင်းစခန်းကိုမိရှို့ဖျက်ဆီးလိုက်တယ်လို့ကျောက်ရစ်ကျေးရွာမှာရှိတဲ့ရဲကင်းစခန်းကိုဝင်တိုက်ချိန်မှာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်ပြီးစစ်တပ်ဘက်ကတေဆုံးတာတွေရှိခဲ့ပါတယ်။တစ်ဆက်တည်းမှာပဲမြောင်မြို့နယ်မြစ်ဆုံကျေးရွာမှာလည်းစစ်တပ်နဲ့တိုက်ပွဲဖြစ်ခဲ့ပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့မြောင် PDF တာဝန်ရှိသူတို့က
အဲမြောင်ကအဲဒီနှစ်ဘက်ရဲစခန်းတော့မိရှုတယ်ရရဲကင်းစခန်းပေါ့။နောက်ကကျောက်ရစ်ရဲစခန်းကျောက်ရစ်ရဲစခန်းတော့အစတော့အဲရဲပဲရှိရဆိုကြတော့အဲ့လိုပစ်ခတ်မှုတွေအစပြုဖြစ်တာအဲ့ဒီမှာစကမ်းမှုကစီရီယံဝင်လာလေအဲ့ဒီမှာနော် မိသူနဲ့တသားလေးရှိပြီသူပဲပြီသူပဲပေါင်းပါလေဆိုပြီးတော့ဒါမျိုးလုပ်လိုက်တာကျဲအဲဒီစကမ်းမှုကစီရီယံအဲ့လိုပြီသူနဲ့ပေါင်းလိုက်တဲ့အချိန်မှာအဲစစ်သားတွေကဒီဘက်ကနေပြီးတော့ဝင်လာပြီးတော့စစ်သားအယောက်40လောက်ကပေါ့နော်အဲအဲ့ဒါတွေကနေပြီးတော့အဲတော့ရှော့ပြစ်တော့ကျတော့ပြီသူတွေလည်းဆောင်လိုက်တာပေါ့နော်အဲမင်းကြီးနေတော့မျက်စုံတိုက်ပွဲကသူတို့ကအဲမျက်စုံစီကိုဥတီလာပြီးတော့အစတဲ့ပြစ်ခတ်မှုတွေလုပ်ကြတာပေါ့ဒီဘက်ကလည်းကျွန်တော်တို့ပြီသူကာကွယ်ရေးတွေပြီသူတွေရောနေသူနေသားတွေအကုန်လုံးဝိုင်းပြီးတော့အဲပြန်ပြီးခုခံတက်ခတ်ကြတာပေါ့အဲ့မှာလည်းသူတို့၃ယောက်ကတော့မျက်မြင်သိသွားတယ်ပေါ့နော်အဲစစ်ကောင်စီဘက်ကဟုတ်ဒီသူကတော့ဒီကျွန်တော်တို့ဘက်ကတော့ဘာတခုမှအထက်တန်းရကြီးကြီးမားမားရတာမရှိဘူးပြဟုတ
် PDF တွေဘက်ကမီးရှို့တဲ့နဘက်ကြီးရရဲစခန်းမှာရဲတွေမရှိပဲမီးရှို့မခံရမိကြတဲ့ကကြောက်ရွံ့ရဲစခန်းမှာသွားပြီးတော့ပူပေါင်းနေကြလည်းဖြစ်ပါတယ်တိုက်ပွဲတွင်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်တာတွေရှိတယ်လို့ရယာရီမြေဘေးကမြစ်ဆုံကြီးရတိုက်ပွဲမှာဆိုရင်လည်းစစ်သင်းဘောကနေလက်နက်ကြီးနဲ့ပစ်တာရှိတယ်လို့ပြောပါတယ်စတေမလာကိုရဲ့မနေ့အစောပိုင်းမှာလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့ကြောက်ရွံ့ကြီးရွာနဲ့မြစ်ဆုံကြီးရွာကဒေသခံတွေအနေနဲ့လည်းကြီးရွာကိုစွန့်ပြီးတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်။ကြောက်ရွံ့ဘက်မှာလည်းပြင်းတယ်မြစ်ဆုံဘက်မှာလည်းပြင်းတယ်မနေ့အစောပိုင်းတော့ပြင်းတယ်9:00မိနစ်50လောက်ကလက်နက်ကြီးတာနဲ့ခဏတိုင်းကြာတာအခုတော့ဘာမှမကြာဘူး။ဟိုပြောရင်ဘယ်လိုပြောစီးလန့်စားတာလို့ညီနေရတာပေါ့ဗျာ။အတန်ကြာပြန်ပြီးတဲ့ဆိုတခါပြန်ပြီးတော့လို့ရပြီးကြာပေါ့။ပြင်းနေတယ်ရွာသားတွေတော့မပြန်ဘူးပေါ့ဗျာ။အဲ့မြို့ကဖြစ်နေတဲ့ဟာကြောက်ရွံ့ဖြစ်နေတဲ့ကြွားလေးခိုင်းရွာနေတယ်တော့မပြောင်းဘူးတော့
အခုလိုတိုက်ပွဲမဖြစ်မီစက်တင်ဘာလ6ရက်နေ့ကလည်းချောင်းစင်းကြွားကိုစစ်သင်းဘောကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးဖျက်ပြေးတင်းရှောင်တဲ့ရွာသားတွေကိုဖမ်းဆီးချစ်ဆီးတာတွေလုပ်ခဲ့ပါသေးတယ်ကြွားတွေမှာစစ်တပ်ကမကြာခဏဆိုသလိုဝင်ရှာပြီးဒေသခံတွေကိုဖမ်းဆီးတဲ့အတွက်အခုလိုတိုက်ပွဲတွေဖြစ်လာတာလို့ PDF တွေဘက်ကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြောင် PDF နဲ့စစ်တပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းလူခွေချိုးဖောက်မှုအချက်အလက်တွေကို WIWM ကနေပြီးတော့လက်ခံရရှိတဲ့အကြောင်းသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်မြန်မာနိုင်ငံမှာဆရာနာသိမ့်ခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကနေစလို့ WIWM ကနေဓာတ်ပုံတွေဗီဒီယိုတွေပါတဲ့သတင်းပေးမှုပေါင်းနှစ်သိန်းလောက်ကိုရရှိထားတယ်လို့ WIWM အကြီးအကဲက VOA မြန်မာပိုင်းကိုပြောပါတယ်။ရရှိထားတဲ့အချက်အလက်အထောက်အထားတွေကကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်ရာရောက်တယ်။နောက်နိုင်ငံတကာဥပဒေတွေအရကြီးလေးတဲ့ပြစ်မှုမြောက်တယ်လို့သုံးသပ်တဲ့ကိစ္စတွေကိုလာမယ့်စက်တင်ဘာလ13ရက်နေ့ကျရင်လူ့အခွင့်အရေးကောင်စီကိုအစီရင်ခံပြီးတော့တင်ပြမယ်လို့အကြီးအကဲနီကိုလတ်ခွမ်ဂျန်ကပြောပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်ကတည်းကဖြစ်နေတဲ့ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုဆောင်းသုံးသပ်ပြီးတော့နိုင်ငံတကာဥပဒေနဲ့အညီစစ်ဆေးတဲ့တရားရုံးတွေကိုမျှဝေဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေ WIWM ခေါ်မြန်မာမဂနဇင်ကိုဖွဲ့စည်းထားတာဖြစ်ပါတယ် WIWM ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အကြီးအကဲမစ္စတာခွမ်ဂျမ်ကိုမဆုမြတ်မှုကဆက်သွယ်မြင်းမြန်းထားပါတယ်
So since WIWM is doing open source investigation WIWM ကဘယ်သူမှမဆိုပေးပို့တဲ့အထောက်အထားအချက်အလက်တွေကိုပေါ့နော်ရယူစုဆောင်တဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရရှိတာတွေကိုဘယ်လိုမျိုးကင်တွယ်ပါလဲ
Well it's challenging particularly after the coup we received about 200,000different messages containing information many photographs and videos
စိတ်ခေါမှုတွေရှိပါတယ်သူတို့ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်အလက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်းနှစ်သိန်းလောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်သိမ်းထားပါတယ်ဒီအချက်အလက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစိတ်ခေါမှုတစ်ခုကကျွန်တော်တို့ရတဲ့အချက်အလက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစ်စ်မြင့်တဲ့အချက်အလက်သိမ်းစစ်တွေကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်အလက်တွေကိုသုံးသပ်လို့ရမှာပါဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
် I believe you are presenting WIWM
ဒါမဲ့ September 13ရက်နေ့ကြာလို့ရှိရင် WIWM ရဲ့အစီရင်ခံစာတစ်ခုကိုဒီလူခွေကုလသမဂ္ဂကောင်စီမှတင်ပြဖို့ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ရောပြောပြနိုင်မလားရှင
် Well I don't want to give it all away but of course we'll be reporting on what we've done for the past year
ကျွန်တော်ကြိုပြီးတော့အကုန်လုံးတော့မပြောချင်ပါဘူးပြောနိုင်တာကတော့ပြီးခဲ့တဲ့နှစ်တွင်ကျွန်တော်တို့ဘာတွေစုံစမ်းသိရှိခဲ့ရလဲဆိုတာကိုတင်ပြမှာဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တင်ပြမယ့်အထဲမှာတော့ဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရရှိတဲ့ထဲကစစ်သုံးသပ်ထားတဲ့အချက်အလက်ထောက်ထားပြီးအဲ့ဒီအချက်အလက်တွေကဘာကြောင့်ကျွန်တော်တို့ပေါ်အာဏာထားတဲ့လုပ်ပိုင်ခွင့်နဲ့ကျုံးဝင်လဲဆိုတာတွေကိုတင်ပြဖို့ရှိပါတယ်ကျွန်တော်တို့စစ်ဆေးသုံးသပ်တွေ့ရှိတဲ့ထောက်ထားကကြီးလေးရဲ့နိုင်ငံတကာယာဉ်ွှဲမှုကျူးလွန်ရာရောက်တယ်နိုင်ငံတကာဥပဒေတွေအရကြီးလေးရဲ့ပြစ်မှုမြောက်တယ်ဒါကြောင့်မလို့ ကျွန်တော်ဒီအချက်လက်တွေကိုစူးစမ်းသုံးသပ်ရတာဖြစ်တယ်ဆိုတာကိုတင်ပြမှာဖြစ်ပါတယ်။ကျွန်တော်ဖြည့်ပြီးတော့ပြောချင်တာတစ်ခုကတော့ကျွန်တော်စီမံအချက်လက်တွေပို့ပေးကြသူအားလုံးကိုကျေးဇူးတင်ပါတယ်။တချို့ဆိုရင်တို့တွေအတွက်တိတ်ကိုအန္တရာယ်များတဲ့ကြားကနေပြီးတော့တို့နိုင်ငံရဲ့အနာဂတ်အတွက်စိုးရင်ပူပန်နေတရားမျှတမှုပေါ်ပေါက်အောင်လို့ပြည်မှုမျှဝေကြသူတွေပါ။ပို့ပြီးတဲ့ထောက်ထားတွေအလားအသမဖြစ်အောင်လို့ကျွန်တော်တို့အစွမ်းကုန်ကြိုးစားဆောင်ရွက်ပါတယ်။တနည်းမှာတော့တရားမျှတမှုပေါ်ပေါက်စေရမယ်ဆိုတဲ့ညွှန်လင်းချက်နဲ့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်။
Thank you so much, Mr. Kumjam. Thank you for giving time to answer the questions.
Thank you very much. ဒါကတော့ WIWF ရဲ့အကြီးအကဲ Mr. Kumjam ကိုမဆုမမျိုးကမေးမြန်းထားတာဖြစ်ပါတယ်ရှင်။မဆုမမျိုးမေးမြန်းထားတဲ့မေးမြန်းခန်းအပြည့်အစုံကိုတနင်္ဂနွေနေ့မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖမ်းဆီးခံထားရတဲ့ရခိုင်ဝင်ကြီးချုပ်ရဲ့နောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာအဖမ်းခံလိုက်ရတဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုဟာမိသားစုနဲ့မတွေ့ရတာလာနဲ့ချီကြနေပြီဖြစ်ပါတယ်။ဦးညီပုအပေါ်မှာထတ်တိုးပြီးတော့တရားစွဲထားတဲ့အဂတိလိုက်စားမှုနဲ့ပတ်သက်ပြီးအကြောင်းအချက်အသေးစိတ်ကိုလည်းသူ့ရဲ့အကျိုးဆောင်ရှေ့နေကအသေးချာမသိရသေးပါဘူး။ဒီအခြေအနေအပြည့်စုံရန်ကုန်ကလာတဲ့တဲ့ရင်ကိုအောင်မြတ်သူပြောပြပေးပါရှင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတပ်မတော်ကိုပြိုကွဲအောင်လုပ်ဆောင်မှု905ကကြီအပြင်အာဒီတပ်ဖြည့်ရေးဥပဒေပုံမှန်တွေနဲ့မှာတရားစွဲခံထားရတဲ့ NLD အစိုးရလက်ထက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါဝင်နောက်ထပ်ပြည်နယ်ဝန်ကြီး၄ဦးကိုစက်တင်ဘာလ၈ရက်နေ့ဗုဒ္ဓဟူးနေ့ကဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်ပါတယ်မကြခင်ကအမှုတိုးတရားစွဲခဲ့တဲ့အာဒီလိုက်စားမှုအတွက်ရုံးထုတ်ခဲ့တာပါဒါပေမဲ့ဝန်ကြီးချုပ်ဝန်ဦးညီပုကိုရုံးထုတ်တာကိုရောတရားစွဲတဲ့အကြောင်းချက်အသေးစိတ်ကိုပါတစုံတရာမသိရဘူးလို့ဦးညီပုရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေထောက်ကူပြုဖွဲ့ကတရားလွှတ်တော်ရှေ့နေဦးငင်းချန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကစစ်တပ်မျိုးတွေကအမှုကိုပဲကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်တယ်ဟိုကျွန်내အမှုတွေကိုကျွန်တော်ကိုသူမင်းသားစုကတော်လကောင်းသူရဲ့ရုံးချီစိတ်စားရတဲ့သူပြရားတော်လကောင်းဖြစ်ဖြစ်ဘယ်သူမှကျွန်တော်ကိုဟိုအဲ့ဒါမရှိဘူးအဲ့တော့ကျွန်တော်တို့အဲ့ဒီအခုနောက်ပိုင်းအာဂတိနဲ့ဆွေးတယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မသိဘူးပေါ့ဆိုတော့ကျွန်တော်တို့အောက်ကမြို့နယ်ကအမှုကြတော့ကျွန်တော်တို့ဒီတန်ခေါ်တစ်တည်းစီမေတဲ့အဆင့်ကိုရောက်နေပြီအဲ့ဒီမှုတွေကတော့ကျွန်တော်တို့ကရုံချင်းရုံခွင်းနေနေမှာဆိုရင်ကျွန်တော်တို့ရုံချင်းတော့ပဲပေါ့လေစုံစမ်းမယ်သွားမယ်အဲ့လိုပဲရှိပါတယ်မသိဘူးကျွန်တော်တို့ကကျွန်တော်တို့ကိုအဲ့ဒီအမှုကိုပါဟိုအဲ့ဒီအမှုတွေကိုပါအာကိုစားပြုပေးပါဆိုတော့ကျွန်တော်တို့ကိုပြောလေးသူမရှိဘူးအဲ့ဒါကြောင့်ကျွန်တော်တို့အခုလောလောဆယ်အခုဒီနေ့အထိပေါ့နော်ဒီနေ့အထိပါမှကျွန်တော်တို့မကြောနိုင်သေးဘူးအဲ့ဒီမှုတွေနဲ့ပတ်သက်ပြီး
ပြည်နယ်ဝန်ကြီးချုပ်အောင်ဦးညီပုနဲ့ပြည်နယ်ဝန်ကြီးဟောင်း၄ယောက်ကိုအားရီလိုက်စားမှုနဲ့တရားစွဲတဲ့ဆိုတာကိုဩဂုတ်လ၁၈ရက်နေ့မှာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖေဖော်ဝါရီလ၁၈ရက်နေ့ညမှာစစ်တပ်နဲ့ရဲကဝန်ကြီးချုပ်အောင်ဦးညီပုကိုရခိုင်ပြည်နယ်ဂွားမြို့ကသူ့နေအိမ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်ဖမ်းဆီးခံရတဲ့နေ့ကလေးကဒီကနေ့ထိမိသားစုဝင်တွေနဲ့တကြိမ်ပဲတွေ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်ဗုဒ္ဓနေ့ကစစ်တွေမြို့မှာရုံးထုတ်တဲ့သတင်းကိုအတိတယောက်ကပြောပြမှသိခဲ့ရတယ်လို့ဦးညီပူရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကပြောပြပါတယ
်တခါတော့ဒီကုန်းမနဲ့တချိန်နဲ့ပြောခဲ့ရတယ်။အဲဆမအစပိုင်းလောက်ပါပါ။နောက်ပိုင်းတော့တော့တွေ့လာလည်းမရှိဘူး၊တွေ့လည်းမတွေ့ရဘူး၊အဆက်တွေ့လည်းမရဘူး။ဟုတ်ကဲ့၊ကျမအိမ်နဲ့ပတ်သက်လို့စိတ်ပူတာပေါ့။တွေ့ရတော့လေ၊ဆက်တွေ့လည်းမရတော့
ဘူး။ This is Samu နဲ့လက်မဆွေရေးဝန်ကြီးဦးအောင်ကျော်စံ၊ဗန္နာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမှုမြေတစ်တော်နဲ့တတုတွင်ဝင်ကြီးဦးကျော်လွင်တို့ကိုအာရီလိုက်စားမှုဥပဒေပုံမှန်55နဲ့တရားစွဲဆိုခံထားရပါတယ်။ဒါအပြင်စစ်တပ်အာဏာမသိခင်ကတည်းကယာတူကနေဖယ်ရှားခံရတဲ့စီပင်ဝင်ကြီးအောင်ဦးမင်းအောင်ကိုလည်းအလားတူအာရီလိုက်စားမှုဥပဒေပုံမှန်နဲ့ပဲတရားစွဲထားပါတယ်။ဝင်ကြီးချုပ်အောင်ဦးညီပုကတော့တပ်မတော်ကိုပြိုကွဲအောင်လုပ်ဆောင်မှု905ကကြီးဖြင့်အာရီတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့မှတရားစွဲဆိုခံထားရတာပါ။စစ်ကောင်စီကသူတို့အာဏာသိမ်းဖြိုချခဲ့တဲ့ NLD အစိုးရလက်ထက်ပြည်တော်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့အစည်းတွေကတာဝန်ရှိသူတော်တော်များကိုအစောပိုင်းမှာပုံမှန်905ကကြီခွေစားရည်နဲ့တရားစွဲခဲ့တယ်လို့အခုနောက်ပိုင်းမှာတော့အာရီလိုက်စားမှုဆိုင်ရာစွဲချက်တွေနဲ့ပါထပ်တိုးတရားစွဲနေပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ
ဒီလိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOAPA.dc ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ 31kHz 9383ည၊လိုင်းဒိုမီတာ 32kHz 9383ည၊လိုင်းဒိုမီတာ 51kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့စက်တင်ဘာလ9ရက်ကြာသပတေးနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြမအရေးမှာကုလသမဂ္ဂပါဝင်လာတာဟာအနှစ်30ကျော်ရှိနေပြီဖြစ်ပေမဲ့စစ်အုပ်စုရဲ့အကြမ်းဖက်အနိုင်ကျင့်မှုကိုဟန့်တားနိုင်စွမ်းမရှိသေးပါဘူး။ဒါကြောင့်ကုလသမဂ္ဂအနေနဲ့လက်တွေ့လုပ်ပြနိုင်မှုအချိန်ရောက်နေပြီဖြစ်တဲ့အကြောင်းဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားပါတယ
်အပြည့်ပြဆိုင်ရာကအရေးပယူတဲ့အတွက်ဗမာစစ်အုပ်စုဟာသူတို့အာဏာခိုင်မြဲဖို့သာအာရုံစိုက်နေတယ်လို့မြမရေးရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဘာဂနာကဩဂုတ်လ10ရက်နေ့ကပြောတော်ပါတယ်စစ်အုပ်စုကတရားလက်လို့ထင်တယ်လို့လုပ်နေတာကိုကုလသမဂ္ဂလည်းဘာမှမတက်နိုင်ဘူးဆိုတဲ့သဘောကိုပြောလိုက်တာပါပဲကုလသမဂ္ဂမှာအာဏာအရှိဆုံးဖြစ်တဲ့လုံခြုံရေးကောင်စီကတောင်စစ်အာဏာသိမ်းတာကိုမရှုံ့ချသေးပါဘူးမတ်လ10ရက်နေ့ကထုတ်ပြန်တဲ့လုံခြုံရေးကောင်စီကြေညာချက်မှာဆန္ဒပြသူတွေကိုအကြမ်းမဖက်ဖို့သာတောင်းဆိုထားပါတယ်စစ်ကောင်စီကအကြမ်းဖက်နေနေတာကိုဝေဖန်ပြီးစစ်အာဏာသိမ်းတာကိုမရှုံ့ချနိုင်ပဲဖြစ်သွားရတဲ့အကြောင်းရင်းကတော့တရုတ်၊ရုရှား၊အိန္ဒိယနဲ့ဗီယက်နမ်တို့ကကန့်ကွက်မှုကြောင့်ဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုအထွေထွေညီတာခံနဲ့လုံခြုံရေးကောင်စီမှဆွေးနွေးတယ်။အထွေထွေအတွင်းရေးမှုချုပ်နဲ့လူ့ခွင့်ရေးကိုယ်စားလှယ်တွေကလည်းဝေဖန်ရှုံ့ချပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုဝေဖန်ပြီးအရေးမယူနိုင်တာဟာကုလသမဂ္ဂရဲ့ချိုးယွင်းချက်ပဲလို့ဩစတြေးလျသုတေသီရီဘက်ကာဘာဘာကဆိုပါတယ်မလုံမနေရလုံရမယ့်ကိစ္စတွေကိုကုလသမဂ္ဂကပြတ်ထမ်းဖို့လိုပါတယ်တဲ့
ဗမာစစ်အုပ်စုကိုနိုင်ငံတကာအတိုင်းအဝန်းကကျင်ဖယ်ကြဖို့လုံခြုံရေးကောင်စီမှဆောင်ရွက်နိုင်တဲ့အင်အားရှိပါတယ်ဒါပေမဲ့ဒီလိုမလုံနိုင်အောင်တားမြစ်တဲ့ဗီဒိုအာနာတရုတ်နဲ့ရုရှားတို့မှရှိနေပါတယ်အမေရိကန်ပြည်တင်ပြင်သစ်ရုရှားနဲ့တရုတ်ဟာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ရှင်နေဖြစ်ပါတယ်ဗီဒိုအာနာကိုဖယ်ရှားခြင်းရင်ကုလသမဂ္ဂဗရင်ညင်စာချုပ်ကိုပြင်ရပါလိမ့်မယ်အမြဲတမ်းအဖွဲ့ဝင်တွေသဘောတူမှဗရင်ညင်စာချုပ်ကိုပြင်နိုင်မှာမို့ဗီဒိုအာနာဖယ်ရှားရေးဟာမဖြစ်နိုင်တဲ့ကိစ္စလို့ပြောနိုင်ပါတယ်အစုလိုက်အပြုံလိုက်တက်ဖြတ်တဲ့ကိစ္စမှာဗီဒိုအာနာမသုံးဖို့တောင်းဆိုတဲ့2015ကြေညာချက်ကို103နိုင်ငံကလက်မှတ်ထိုးထားပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားကလက်မှတ်မထိုးသေးတဲ့အတွက်သက်ဝင်လှုပ်ရှားဖို့အလားအလာနည်းနေပါတယ
်မြန်မာပြည်မှာစစ်တပ်ကထင်းသလိုအနိုင်ကျင့်နေတာကိုကုလသမဂ္ဂကမဟန်တားနိုင်လို့ CDM အာနာပီဇန်ရေးလှုပ်ရှားမှုပေါ်ပေါက်လာရပုံကို International Peace Institute ဇွန်လထုတ်သူတေတီဒေမီယန်လီလီရဲ့စာတမ်းမှာဖော်ပြထားပါတယ်မြန်မာပြည်ကပြဿနာတွေကိုကိုင်းတွဲနိုင်လောက်တဲ့စွမ်းအားကုလသမဂ္ဂမှာမရှိဘူးလို့ကောက်ရှက်ချထားပါလေကုလသမဂ္ဂရဲ့အားနည်းချက်တွေကို1992ကယနေ့အထိတာဝန်ယူခဲ့တဲ့မြန်မာပြည်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်6ရောက်ကလည်းသိရှိကြပါတယ်ကျင်းညာချက်တွေထုတ်ဆုံးဖြတ်ချက်တွေချပြီးဝေဖန်တာလောက်ကိုတော့စစ်အုပ်စုအတွက်ယူနေပါပြီမထိရောက်တော့ဂရုမစိုက်ဘူးပေါ့ဒါပေမဲ့ကုလသမဂ္ဂအနေနဲ့လူ့အခွင့်အရေးကိုလေးစားလာအောင်လုပ်ဖို့တော်ဝင်ရှိပါတယ်
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းစဉ်ကအာဏာသိမ်းမှုပြတ်သုံးရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကအတည်လင်းပြောလိုက်ပါတယ်ဒါပေမဲ့ဒေသဆိုင်ရာအဆင့်မှာရောနိုင်ငံတကာအဆင့်မှာပါစစ်ကောင်စီပြတ်သုံးအောင်မလုပ်နိုင်သေးတဲ့အတွက်အတန်သာရှိပြီးအဆန်မရှိသလိုဖြစ်နေပါတယ်အာဏာသိမ်းပြီးကတည်းကမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးထိုင်တာ5ချိန်ရှိသွားပါပြီ
ကျင်းညာချက်၃ဆောင်ထုတ်ခဲ့ပါတယ်ကုလသမဂ္ဂကိုယ်စားလှယ်ကလည်းစိုးရိမ်စရာမြန်မာအခြေအနေကိုရှင်းပြပါတယ်ဒါပေမဲ့ဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုလှုပ်ပေးပြီးအာဏာသိမ်းမှုညီကုန်းချုပ်ဖို့အတီလင်းတောင်းဆိုတာမျိုးမလုပ်ပါဘူးနှစ်ထောင်ဆက်ခွန်ရိုဟင်ဂျာပြဿနာမှာလည်းနှစ်လခွဲကြာတော့မှကျင်းညာချက်ထုတ်နိုင်ခဲ့ပါတယ် လီဘီယာနဲ့ယေမန်အပြစ်ခရက်ဆဲမှုစောင့်ကြည့်ရေးကိုကုလသမဂ္ဂကတာဝန်ယူထားတယ်လို့မြန်မာကိစ္စမှာလည်းအယက်တာကာကွယ်ရေးကိုစောင့်ကြည့်ဖို့အတွက်ကုလအာဆီယံပူးတွဲကော်မရှင်ကိုဖွဲ့စည်းနိုင်တယ်လို့အကြံပြုထားပါတယ်ဒီကနေ့တစ်ဆင့်တက်ပြီးနိုင်ငံရေးအရာအပြေရှားဖို့အခွင့်အလမ်းပွင့်သွားမယ်လို့ဆိုပါတယ်လူတွေမှုအခြေအနေဆိုးဝါးလာတာကိုကွင်းစင်းလှစ်လာဖို့အတွက်ကုလသမဂ္ဂမစ်ရှင်အ
ကျွန်တော်တို့ကအစွန်းတွေးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တမတော်ကအရတားကိုအကျန်းဖက်အနိုင်ကျင့်တာကိုမဟာတာနိုင်သေးပါဘူးကုလသမဂ္ဂအာဆီယံနဲ့အခြားဒေသအဖွဲ့တွေပူးပေါင်းပြီးဆေးအုပ်စုကိုပြအားပေးဖို့လိုပါတယ်ဒါလို့မလုပ်နိုင်ရင်တော့ CDM လှုပ်ရှားမှုအရတားအသင်းအဖွဲ့နဲ့လူခွင့်ရေးအဖွဲ့တွေကိုကူညီအားပေးဖို့သာရှိတော့ကြောင်းသူတိတ်တီဒီမီယန်လီလီကသုံးသပ်ထားတာကိုတင်ပြလိုက်
ကိုညာဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့ကျန်းမာရေးခန္ဓာကိုပြောပြပေးကြပါမယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ COVID-19 ရောဂါဖြစ်ပြီးမှနောက်ထပ်ဖြစ်လာနိုင်တဲ့နောက်ဆက်တွဲရောဂါတွေအကြောင်းကိုပြောပြထားတာပါ။ COVID-19 ရောဂါဖြစ်ပြီးတော့နှုံးချိဆုံးဖြတ်ရခက်ရုတ်တရက်မူးလဲအဆုတ်ထိခိုက်စိတ်ဓာတ်ရရတာတွေအပြင်စီးချိုနဲ့ကြောက်ကက်ရောဂါတွေလည်းဖြစ်နိုင်ပါတယ်။အခုလိုမျိုးစီးချိုနဲ့ကြောက်ကက်ယောဂါနောက်ဆက်တွဲမြန်မာနိုင်ငံမှာဘလို့တွေ့နေရပါသလဲ။ဘာတွေလှုပ်ဆောင်သင့်ပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ယောဂါအထူးကဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။
ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့ကိုဗစ်ဖြစ်ပြီးမှနောက်ဆက်တွဲအဓိကဖြစ်တဲ့နှုံးတာဆုံးဖြတ်ရခက်အလုံးလောခက်တာအသက်ရှူမကောင်းတာနဲ့စိတ်ဒဏ်ရတာတွေကိုအဓိကပြောပြီးမှနောက်ရောဆရာကြီးဘလို့နောက်ဆက်တွဲတွေကိုသတိပြုသင့်သေးလဲ
ဒီ COVID-19 virus ရဲ့ spike protein ကလမ်းကိုအဓိကဒုက္ခပေးတယ်ဒါပေမဲ့အချို့လူတွေ COVID ဖြစ်ပြီးတော့မှစီးချိုဖြစ်လာတဲ့လူတွေတို့ COVID ဖြစ်ပြီးတော့မှကြောက်ကအနေနဲ့ပြက်သွားတဲ့လူတွေကိုသူတို့အနေနဲ့ကက်တီတာနဲ့နေလိုက်ရတယ်။ဒီကောင်းကောင်းမကြမ်းမသွားနိုင်တော့ဘူး။အဲ့လိုမျိုးအပိုင်းလေးတွေတော့ရှိတာပေါ့နော်ကိုရဲ
့။ဟုတ်ကဲ့ဆရာ။အဓိကတော့ဒီ virus ကခန္ဓာကိုယ်မှာရှိသမျှဒီအင်္ဂါဆေးပိုင်းတွေကိုထိနိုင်တဲ့အတွက
်ဟုတ်ပါတယ
်။ဒီဆေးစစ်မှုတွေလုပ်ဖို့လိုလာတာပေါ့နော်။အရင်စီချိုမရှိတဲ့သူတွေစီချိုရှိလာနိုင်တယ်
။ဟုတ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့သူတို့အတွက်ကောဆရာဘယ်လိုအချံပြုချင်လဲ။ဟ
ိုကျွန်တော်ကတော့လေဒီစီချိုပေါ့နော်။စီချိုကတော့အချံပြုချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်အခုလက်ရှိကျွန်တော်လူနာတရားအောက်ပေါ့နော်ကျွန်တော်အခုလက်ရှိနေတာဒီကျွန်တော်ကြည့်လိုက်ရတာတော့အလောက်ကြီးကျွန်တော်ကြည့်လိုက်ဥပါတယ်စီးကြိုတွေရှိတယ်တိလာကိုရေပမာတကယ်ပါဥပမာမနေ့ကဆိုလို့ရှိရင်လည်းတယောက်ကျွန်တော်တွေ့တယ်ကျွန်တော်ကပထမတည်းရဲ့ blood test လုပ်လိုက်တဲ့အတွေ့နေပြီဥပါပေါ့နော်စီးကြိုဒီမဲ့ဆိုမနေ့ကဆိုလို့ရှိရင်ကျွန်တော်စပြီးတော့ကြည့်လိုက်တယ်ဆိုတော့နံပါတ်ကတော်တော်လေးကိုထောင်ပြီးတော့တက်လာပြီ200ကျော်ကြီးဖြစ်လာပြီဆိုတော့သူကပြောတယ်ငါပုံမှန်စားနေရပဲတစ်သက်လုံးလည်းစီးကြိုလည်းမဖြစ်ဘူးပေါ့နော်အဲအဲ့ဒါကတော့အဓိက virus တောင်းမယ်ကိုရေဆိုတော့ကျွန်တော်သိတဲ့ဘုရားဒီ virus မှာ attack ဆက်မတဲ့ဆုံးတာကျွန်တော်ပေးကြည့်လိုက်ဒီကြောထောင်ပို့ပြီးထောင်ပြီးတက်သွားပါမယ်။ဥမာဆိုတော့ကျွန်တော်အတချို့လူနာတွေတော့ကျွန်တော်မျိုးစုံပြီးပြီးတော့လောရတဲ့အနေအထားအတီတော်ရှိပါတယ်။ဒါပေမဲ့လည်းပြီးွားတဲ့အခါမှာအကုန်လုံးကောင်းွားတဲ့အခါကျတော့ကျွန်တော်တို့ဒီစီးကြိုစေးတွေတစ်ခုပြီးတစ်ခုကျွန်တော်ရှော့တာပေါ့နော်။အဲစီးကြိုဖြစ်သွားပြီးရင်တော့သေးရတော့တောက်ရမယ်။အများစုကတော့ဒီနေ့ဒီချိန်ကြီးတော့ကျွန်တော်သေးကိုဖြုတ်ွားတဲ့လူနာတယောက်မှမရှိပါဘူး။ဟိုဒါပေမဲ့အင်ဆူလင်သုံးနေတဲ့လူနာကတော့ကျွန်တော်အင်ဆူလင်ဖြုတ်ပြီးတော့ဟိုတောက်ဆေးနေတဲ့လုံလို့ရတဲ့လူရှိပါတယ်။တော့သေးကိုကျွန်တော်တို့နည်းနည်းလေးပြင်ပြီးတော့ပေးရတယ်ဒီမှာ1000တစ်ချိန်ပေးနေရတယ်900တစ်ချိန်ပြန်ပြီးတော့ပေးရတယ်လို့ရှိပါတယ်
ဟုတ်ကဲ့ဆရာဒီစီးကြိုအတွက်ပဲဆရာကြီးဆရာကိုတွေ့ရပေါ့နော်တခြားဘာထပ်ပြီးတော့အကျံပေးခြင်းတည်းလ
ဲဟုတ်ကဲ့ဒါပါတော့အရင်ကတော်တော်လေးကိုစူးစိုးသွားဒီကျွန်တော်ပြုလို့ရတယ်ဘာလောက်ကြာလို့ရှိရင်ကျွန်တော်ပြန်ပြီးတော့ဒီနံပါတ်တွေကျွန်တော်တစ်ချက်ပြန်ပြောပါပေါ့နော်ဟိုသူတို့မှဒီလိုမျိုးအသိစိတ်လေးတစ်ခုဝင်သွားတယ်ကိုယ်ငါ CEO ဒီလို CEO ဆိုရင်ဒီလိုစက်ရမယ်အဲအသာမစားခင်တခါရယ်ဟိုဖြစ်နိုင်လို့ရှိရင်တော့စားပြီးတဲ့နေ့ကျမှတခါပြန်စင်နံပါတ်ကဘလောက်သွားတယ်လဲဒါဆိုရင်ကျွန်တော်လူနာကိုပါပြောလိုက်တာလဲဆိုတော့ခင်ဗျားဒီမှာကြည့်လိုက်ခင်ဗျားဒီနေ့မနေ့စားတာပါစားတယ်လေခင်ဗျားကတွေ့မှာခင်ဗျားရဲ့CEO က360တောင်တက်လာတာတနေ့ကြာလို့ရှိရင်ဆိုတော့ခင်ဗျားသိနေတာပဲဒါစားလို့360ဖြစ်သွားတာဒါလေးကိုနည်းနည်းရှော့လိုက်ပေါ့ဟုတ်တယ်မလားဆိုတော့သူစိတ်ထဲမှာဟိုသေးပေးလိုက်တယ်ဆိုရင်အကုန်ကောင်းတယ်ပါပဲလို့ထင်နေတာဟုတ်ဆိုတော့အခုဆိုပြောရရင်ငါတို့အခုရှိနေတဲ့သေးတွေတစ်ခုမှကျွန်တော်ဆိုအဲ့ဘွားကြီးကိုဟိုပါပေါ့နော်ကျွန်တော် MA တောင်ဆက်ကြည့်ပါတယ်ကျွန်တော်ပြောရလေဘွားရဲ့ကြည့်ကြည့်လိုက်ပါအောင်360ဖြစ်နေတယ်အခုတောက်နေတဲ့သေး3မျိုးလုံးကဒီ360လုံးဝမတက်ဘူးတွေ့တယ်မလားအေးဟုတ်တယ်အဲ့ဒါဆိုသူတို့လည်းသဘောပေါက်တယ်လေအကုန်လုံးကဒီနံပါတ်တစ်ခုဟိုဒီနံပါတ်ကမဟုတ်ဘူးဆိုတော့သိနေတာပဲဆိုတော့ဒါဆိုလို့ရှိရင်အသားကိုနည်းနည်းလေးပြောင်းပြီးတော့စားကြည့်တာပေါ့တံပြုတ်အသားကျွန်တော်နည်းနည်းလေးကျက်စွပြုတ်နေကြည့်ပြအစားထိုးပါလား။ဟိုကျမလုံးဝကိုထမင်းမစားဘူးတရား။ဟုတ်တယ်ထမင်းတော့မစားဘူးဒါပေမဲ့ခင်ဗျားရှူခဲ့ဟိုတက်တယ်ကျွန်တော်တို့မှာသေးတစ်ခုမှမရှိဒါဆိုလို့ရှိရင်ကျွန်တော်ခင်ဗျားကိုအင်ဆူလင်ပေးမှပဲရအောင်ဟိုဒါဆိုမလို့ချင်ဘူးအေးအဲ့ဒါဆိုရင်တော့ခင်ဗျားဒီတခြားဟာလေးတွေကြောင်းစားကြရအောင်ဟို vegetable တွေစားကြရအောင
်ဟင်းနေဟေးပဲတေပါ
ဟုတ်တယ်ဆိုတော့တို့ကတို့ကြောင်းဆိုတော့ဟိုနောက်နေ့ကြတဲ့ခါကျတော့ဒီနေ့220ပဲဆရာဒီနေ့180ကျော်ဖြစ်သွားပြီဆိုတော့ကျွန်တော်ဘာမှသင်ပေးကြရမလို့တော့တို့ကတို့သိလာဘာသားရင်ဘလို့ဖြစ်မလဲဆိုတာတော့ဒီဟာသားလိုက်ပြီးနှစ်နာရီကြာမှငါသွေးစစ်လိုက်လို့ရှင်ဘလောက်နံပါတ်ဖြစ်ရင်ငါဘလို့ဖြစ်ငါအတွက်ဘယ်ဟာနံပါတ်ကကောင်းနေဘယ်ဟာနံပါတ်ကဆိုးတယ်လေဆိုတော့ဒါလေးတွေသူတို့ကောင်းနေမှာဝင်လာတယ်ဆိုတော့ဒီစီးဂျိုကရှိပါတယ်စီးဂျိုဖြစ်ပြီးသားလူတွေပို့ပြီးဆိုးရတဲ့ condition တွေလည်းရှိပါတယ်အာဘမပြည်သူလူထုထဲမှာဟာစီးဂျိုရောကတော်တော်လေးကိုတစ်ထဲမှာချပါနေရပိုင်းလေးရှိပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့စီးဂျိုပြီးတော့ဒီနောက်ကြောက်ကက်ထိတာနဲ့ပတ်သက်လို့ရောဘယ်လိုအကျံပြခြင်းလဲဆရာ
။ကြောက်ကက်ကတော့လေနည်းနည်းတူးတာနဲ့လို့ပြောရမယ်ပေါ့နော်။ဟိုတော့ကျွန်တော်လက်တွေ့တွေ့နေတဲ့ပမာဏမှာဝင်တဲ့ virus ကလို့ပြီးတော့ delta ကတော့ delta ပဲဖြစ်မှာပါပဲပေါ့လေ။ဒါပေမဲ့သူ့ရဲ့ behave လုပ်တဲ့ pattern ပေါ့နော်။ကျွန်တော်တို့က pattern ကိုကြည့်တာပေါ့လေ။ဒါမဲ့လည်းဒီအကုန်လုံးကလည်းကျွန်တော်တို့မှမကြည့်လို့မရတဲ့အတွက်ကြောင့်နည်းနည်းလေးတော့ဖြတ်တယ်ကို။ pattern ကဘာနဲ့သွားတူလဲ။ဟိုလို Italy ကောင်းနေတဲ့သွားတူတယ်လို
့ဟုတ်ကဲ့။သူ့ရဲ့ဖြစ်စဉ်ကိုကြည့်လိုက်တဲ့အခါမှာ
ဟုတ်တယ်ဒီပြစ်စရာလေဟိုအီတလီကလည်းတော်တော်လေးတော့တူပြီးတော့လေကြောက်ကပ်ဖြစ်တဲ့လူအရန်ရှားတယ်ဒီလားဆိုရင်ကျွန်တော်ဒီ US နဲ့မတူတာ US မှာကြောက်ကပ်ပြတ်တဲ့လူအရန်များဟိုပြတ်တဲ့လူက 5% အောင်ရှိတယ်နောက်တစ်ခုကဒီကျွန်တော် US မှာတွေ့တဲ့ spontaneous pneumonia sudden no spontaneous pneumothorax ဆိုပေါ့နော်ဒီအဆုတ်ကဒီတိုင်းပမာလို့ခေါ်တာအဆုတ်ပေါက်ထွက်သွားတာပေါ့နော်အဲ့ဒီဟာတွေကဒါပါတော့ဒါတော့လေသေယုံနေရနေ data တွေမပြောတဲ့အတွက်ကြောင့်ကျွန်တော်လည်းမသိဘူးပေါ့နော်ကျွန်တော်တော့ဒီမှာတကယ်လုပ်ခဲ့တဲ့အခါကျတော့တွေ့ရပေါ့လေဆိုတော့ကျွန်တော်ဒီမှာဆိုရင်အီတလီနဲ့ဒီနယူးယောက်နဲ့ကွာွားတဲ့တစ်ချက်ကပါလဲဆိုတော့ဒီကြောက်ကပ်ပြက်ချင်းကနယူးယောက်မှာတော်တော်လေးကိုတွေးလိုက်ရတယ်။အဲ့လို diabetes တွေတော်တော်များများကိုတွေးလိုက်ရတယ်။ခုနလိုမျိုး pneumonia စံတန်းတို့ pneumothorax အဆုတ်ပေါက်သွားတဲ့ condition တွေကျွန်တော်တွေးလိုက်ရတယ်။ဒါတွေကအီတလီမှာမတွေ့အောင်အီတလီမှာပါသွားတွေ့လဲဆိုတော့အသက်ကြီးတဲ့လူတွေပုတ်ပုတ်ပုတ်ပုတ်နဲ့ပေါ့နော်။ဒီနေ့ကောင်းတယ်၃ရက်လောက်ကြာလို့ရှိရင်ဒုက္ခရောက်သွားတယ်။အဲ့လိုအပိုင်းလေးတွေတွေးရတယ
်။ဟုတ်ကဲ့။အဲ့တော့ဆရာကြီးအခုလိုဒီကိုဗစ်ဖြစ်ပြီးတဲ့အခါမှာပေါ့နော်နောက်ဆက်တွဲဒီကြံနေနိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှင်းမလား
ကျွန်တော်ပြောချင်တဲ့ message ကတခုတည်းပါပဲဆရာဝန်တွေအနေနဲ့လည်းဒီ post covid မှာပြတ်လာနိုင်တဲ့ပြဿနာဆိုတော့ရှိပါတယ်ဟိုလူနာအချိန်လုံး complain တက်နေတာမဟုတ်ပါဘူးတကယ်လည်းသူတို့စိတ်ထဲမှာတကယ်ကိုဖြစ်တာပါဒါဆရာဝန်အပိုင်းပေါ့နော်ဒုံနည်းသူစွာဒီလူလူလူတွေအနေနဲ့တကယ်လို့ရောဂါလက္ခဏာဖြစ်တယ်ဆိုရင်အိမ်မှာကြိတ်မိတ်ပြီးတော့မနေပါနဲ့ပြောစစ်တော့ကူညီတောင်းလို့ရတဲ့အတွက်အထူးသဖြင့်ကျွန်တော်အကြောက်ဆုံးတစ်ခုဖြစ်တဲ့ PTSD ပေါ့နော်အဲဒီ
စိတ်တရား
ယောဂအကြောင်းထားပါတော့ကိုယ့်ရဲ့အကြီးအကျယ်ဆုံးသော trauma တွေရောက်သွားတဲ့ condition ရဲ့ survival guilt လို့ခေါ်တဲ့အသက်ရှင်ကျန်ရစ်ခဲ့တဲ့လူတယောက်ရဲ့စိတ်ထဲမှာပီတိမှုပေါ့နော်အဲ့ဒါတွေကတစ်ခါတလေကြားလို့ရှိရင်လူတွေရဲ့အသက်အန္တရာယ်ကြီးကိုပေးသွားနိုင်တဲ့အနေအထားတွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
COVID-19 ကူးစက်ခံရပြီးမှာပဲနောက်ထပ်နောက်ဆက်တွဲရောဂါတွေအကြောင်းကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တဲ့ကြမ်းမာရေးခန္ဓာနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်မှာတော့တိုင်းရင်းဒေသတစ်ဝက်မှာဖြစ်ပျက်နေတဲ့နောက်ဆုံးရသတင်းတွေကို FEB ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါနေဆက်တီတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ရေးမြို့နယ်အတွင်းမှာစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ်တွေကိုပိုက်စိတ်တိုက်ရှာဖွေနေတဲ့ဆိုတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဘေးသင့်နေတဲ့ကျေးလက်လူထုကိုဗစ် -19 ကပ်ရောဂါကူးစက်ခံရတယ်ဆိုတဲ့သတင်းနဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်တိုက်ခိုက်ပိတ်ဆို့မှုတွေကြောင့်ရှမ်းပြည်နယ်ပလောဝါမြို့မှာလူထုတွေဟာစားနပ်ရိက္ခာပြက်လက်နေတယ်ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်
။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ရေးမြို့နယ်ရေးတဝဲကားလမ်းအရှိဖက်ချမ်းမှာအာဏာသိမ်းစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ် PDF ကိုစစ်ကြောင်းထိုးပြီးလက်လံရှာဖွေနေပါတယ်။စက်တင်ဘာလ3ရက်နေ့ကစပြီးရေးမြစ်တောင်ဖက်ချမ်းဝဲပောင်ရွာဖက်ရဘာချမ်းပြုတ်ဥယင်ချမ်းတွေမှာရေးရွာအသွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမခန့်လူတွေ PDF တပ်ဖွဲ့ဝင်တွေကိုပိုက်စိတ်တိုက်ရှာဖွေလာနေတာပါ။လူထုကာကွယ်ရေးတပ် PDF ကိုအင်အား90ခန့်ရှိစစ်ကောင်စီစစ်ကြောင်းတစ်ခုကလိုက်လံရှာဖွေနေတဲ့အကြောင်းမွန်ပြည်သက်ပါတီ MNSP ထံလည်းအကြောင်းကြားခဲ့တဲ့အကြောင်းမွန်ပြည်သက်ပါတီအရာရှိတဦးကပြောပါရယ
်ချင်းပြည်နယ်တောင်ပိုင်းပလဲဝါမြို့နယ်စမီးမြို့ကရိတ်ခတ်တဲယူရေးလမ်းကြောင်းကိုအာဏာသိမ်းစစ်ကောင်စီတပ်ကပိတ်ထားလိုက်တာကြောင့်မြို့ခံတွေစားနပ်ရိတ်ခတ်ပြက်လက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့သိရပါရယ်ပခုတ်ကူမင်းတပ်မတူပြည်လမ်းကြောင်းမှာစစ်ကောင်စီနဲ့ CDF တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အနာသိစစ်ကောင်စီတပ်ကလမ်းကြောင်းပိတ်ဆို့ထားတာတလားလောက်ရှိသွားပြီလို့စမီးမြုပ်ခန့်တွေကပြောပါတယ်။လက်ရှိစမီးမြုပ်မှာစံတိတ်၄000ကနေ၈000ထိခုန်တက်သွားပြီးတက်စီတလီတာကို1500ကျပ်ကနေ3500ကျပ်ထိမြင့်တက်သွားတယ်လို့ဈေးဆိုင်တွေလည်းရောင်းချဖို့ပစ္စည်းတွေပြက်လက်နေပြီလို့သိရပါတယ်။စစ်ပေးရှောင်း5000ခန့်ပါဝင်လူဦးရေ9000ဝန်းကျင်လောက်နေထိုင်တဲ့စမီးမြုပ်ဟာပလဲဝါမြို့ကနေမိုင်40လောက်ဝေးပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာရှိတဲ့စစ်ပေးရှောင်စခန်းကနေစစ်ရှောင်30ကျော်ကိုဗစ်ရောဂါကူးစက်မှုခံနေရပါတယ်စက်တင်ဘာလ6ရက်နေ့က9ဦးပြီးခဲ့တဲ့လက3ဦးကူးစက်ခံထားရတာဖြစ်ပြီးအဲ့ဒီအထက်မှာ2ဦးသေဆုံးသွားပါတယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်တဲ့ SSPP TNLA တပ်တို့နဲ့ RCS တပ်တို့အကြားတိုက်ပွဲကြောင့်မန်ခါပုန်းကြီးကျောင်းမှာလွယ်ကုံပန်ဟုတ်ရွာကစစ်ရှောင်ရွာသား160ကျော်ဩဂုတ်လကလေးကရောက်ရှိခိုလုံနေတာဖြစ်လို့ယောဂါပိုးကူးစက်မှာကိုစိုးရိမ်နေကြပါတယ်လက်ရှိကြောက်မဲမြို့နယ်ထမစရင်အရာကိုဗစ်19ကူးစက်ခံရသူစုစုပေါင်း900ကျော်ရှိပြီးယောဂါကြောင့်သေဆုံးသူ60ကျော်ရှိပြီဖြစ်ကြောင်းကိုဗစ်အော်ပရေရှင်းအသင်းရဲ့စီရင်အရာသိရပါတယ်
ရခိုင်ပြည်ကရှေးဟောင်းမင်းနေပြီးတော့ဖြစ်တဲ့မြောက်ဦးမြို့တီ962နှစ်ပြည့်အထိမ်းအမှတ်ခန်းနာကိုမြောက်ဦးမြို့မှာရက်ဖက်လူမျိုးအဖွဲ့အစည်းတွေနဲ့မြို့ခံတွေစုပေါင်းပြီးကျင်းပခဲ့ကြတယ်လို့သိရပါတယ်။စက်တင်ဘာလ6ရက်နေ့ညနေပိုင်းကမြောက်ဦးမြို့လေးမျက်နှာစီတီမှာစီမီထွင်ညိပ်ပြီးအခုလိုကျင်းပခဲ့ကြတာပါ။ဒီလိုကျင်းပတဲ့အတွက်ရခိုင်နှမိုင်းကိုလူငယ်တွေပို့ပြီးစိတ်ဝင်စားလာဖို့နဲ့အတိတ်ကဖြစ်ရက်တွေကိုလည်းတင်ခန်းစာယူနိုင်ဖို့ဖြစ်တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်။မြောက်ဦးမြို့ကိုကပ္ပမွေနှင့်ယူနက်စကိုမှစီရင်ဝင်ဖို့အတွက်တင်တွင်ခဲ့ပေမဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲကြောင့်ကွင်းစင်စစ်ဆေးရေးလုပ်ငန်းတွေရပ်တန့်နေခဲ့ရပါတယ်။မြောက်ဦးမြို့ကိုကောစာတက်ဂရိတ်992ခုတော်တလင်းလာဆန်းတရက်နှစ်မှာရခိုင်ဘရင်မင်းစောမုံကစတင်တည်ထောင်ခဲ့ပြီးကောစာတက်ဂရိတ်1146ခုနဲ့မဟာသမ္မတရာစာမင်းလက်ထက်မှာဘရင်ဘိုးတော်မောင်ဝိုင်းတင်ပိုက်မှုခံရတာဖြစ်တယ်လို့ရခိုင်တမိုင်းတွေအရသိရပါတယ်။
စီရေပတိပခပြင်းထန်လာတဲ့ကရင်ပြည်နယ်အပါအဝင်တခြားဒေသတွေမှာစစ်ကောင်စီတပ်ဖက်ကဒေသခံအမျိုးသမီးတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အကာအကွယ်ယူအသုံးပြုနေတာကိုပြင်းထန်စွာရှုတ်ချတယ်လို့ KWO ကရင်အမျိုးသမီးအစည်းအရုံးနဲ့ KHRG ကရင်လူခွင့်ရေးအဖွဲ့တို့ကသဘောထားထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့တာပါ။ KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကတိုက်ပွဲအတွင်ဒေသခံအမျိုးသမီး3ဦးကိုစစ်ကောင်စီတပ်ဖက်ကအထုတ်တယ်ခိုင်းပြီးလူသားတိုင်းအဖြစ်အသုံးပြုတာရှိတဲ့အပြင် KNU တပ်မဟာ6မှာလည်းဒေသခံမျိုးသမီးတဦးကိုလမ်းပြအဖြစ်အလားတူခေါ်ဆောင်တာရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။တိုက်ပွဲအတွင်းရပ်သားတွေကိုလူသားတိုင်းတစ်ဖွဲ့အသုံးပြုခြင်းကိုအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေ IHL အရတားမြစ်ထားတာရှိပြီးစစ်ကောင်စီဘက်ကအဲ့ဒီဥပဒေကိုထင်ရှားစွာချိုးဖောက်နေပြီးအမျိုးသမီးတွေအတွက်ပိုပြီးစိုးရိမ်နေရတယ်လို့ရေ ဒီနေ့ကတော့ကျွန်တော်တို့ရဲ့အခုလိုခွင့်ရေးအဖွဲ့ဒါရိုက်တာနော်ထူးထူးကပြောပါတယ်လက်ရှိအချိန်မှာစစ်ကောင်စီတပ်ဖက်ကKNU ထိန်းချုပ်နယ်မြေမှာအင်အားတိုးချဲ့ဝင်လာပြီးလူထုတွေကိုအခုလိုဖမ်းဆီးခေါ်ဆောင်တာကြောင့်တရားခံတွေကမကြာခဏတင်းရှောင်နေရပါတယ်
အခုတင်းနှွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ အာနာသိန်းစစ်ကောင်စီကနေဖွဲ့စည်းထားတဲ့ချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဟာချင်းပြည်နယ်အတွင်းမှာရှိတဲ့ခရိယမှုတော်ဆောင်ပါစတာတင်းအုပ်ဆရာကက်သလစ်ဘုန်းတော်ကြီးတွေအပါအဝင်တန်ဃာတော်တွေတီလာရှင်တွေကိုထောက်ပံ့လူဒန်းခဲ့ပေမဲ့စက်တမာလ6ရက်နေ့ကခရိယမှုတော်ဆောင်တွေအဲ့ဒီထောက်ပံ့ငွေအားလုံးကိုပြန်လည်ပေးအပ်လိုက်ပါတယ်။ဘာကြောင့်အခုလိုမျိုးပြုလုပ်ကြတာလဲ။အ
ဒီနေ့ကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်တယ်။ဒီဟာမှာအပြည့်ပြည့်ဆိုင်ရာကအရေးပယူတဲ့အတွက်ဗမာစစ်အုပ်စုဟာကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်တယ်။ဒီဟာမှာအပြည့်ပြည့်ဆိုင်ရာကအရေးပယူတဲ့အတွက်ဗမာစစ်အုပ်စုဟာကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်တယ်။ဒီဟာမှာအပြည့်ပြည့်ဆိုင်ရာကအရေးပယူတဲ့အတွက်ဗမာစစ်အုပ်စုဟာကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်
dia usaha cedok usah bila sa. Januari kami ni kalle lembakan cincabu. Ela mau bila COVID dia le jenuh buka. Kongsi kau bila le matang cincabu. Jadi COVID jenuh buka ame ela kulle kanda jenuh dicha bila bila alai kalle.
September tahun ini kah kami ni dua ni kerja muda sang ayam ni acau seta ugu. Tahu ngaji tetang si tang nong ni topan keraba.Todu pelamiu ne pemalai aku lomiu tapa mule si relo miu kan pasta da uga piobare.
Covid jang teke ni ada solo suvi juga nene tapa pemperale. Jono ale juga sekon ayau lau sa top kerale. Jono tu atin tu tindar ale juga era julu makong bau si makong bau ha.
前面那些嘛，我瞧也讲是哈，前面那庙呢，过去嘛，领导那天呢，当家罗瑞，底那新瑞呢，可以啊，木道上了八万六亿东厂交的头版金额被压迫变成他那批发嘞。是讲是呢，可以啊，木道上了工位及头版面上，前面呢，对嘛，是你的巴拉也少乌瑞，南卡文要撇水钱嘛，标破。阿点到办阿路外的个科目有破，丽莎的目标破路阿带路，客人把那也讲上来个表述加把嘞。
十比罗当地阿那，我不做母鸡苗来，我少呢，你妈怎么讲你等于比西拉苗嘛？这张比龙两年来澳门上么子，多兰多布，实在嘛啦，可能人家苗达牛牛也属于阿牛鸡耶，也以怎么啦撇的？个些苗达都阿了西拉个美国表扎来把嘞。艾瑞波在那高上的车架，不如懂得表述你话的嘞。米格里亚蒙安的事情真是被查完嘞。
苗达尼牛耶苏亚恩尤吉耶亚伊达玛达，图阿拉西拉嘎，那得了皮包你的钱呢吗？来俺那个伊包嘎拉皮，苦路他妈几年来的吧？
今年十点半拉可能也，到的林拉山的也尼玛三月，塞阿那先三千耶，比都都也可看东南西的。沙地那边撇的，伊多兰耶的，比如路途伊多兰耶撇的对，比唐苏面貌那样多弯些，比如比达面阿龙没往来乌上对，是乌出耶个，但那样龙啊带大片，来呢来往面少么真，东南带撇家吧。
哎，有只说呀，也伊他妈的没讲不，不哦，苗大龙苗伊 BNLO。公路上那一个伯母鸡看我家个苦路表白的。
啊，以我前面经验经验出来，伯妈的苦苦，然后在家待边边又来一个，比伯妈把脚冻了，不如带回去了，不如家摊了出来，然后累了不了。谁要挨骂坚持一出来多啊？今年来收压个，哎呀收压嘛，拍地方情感我不得膝盖毛个，那你拍地方情感我不得也家摊见那你，是吧？今年来撇的。那么对吧嘞？那么我那些今年的路啊咯，朋友去讲屋里改了，今年那种毛不对啊。那么那个咯，那个路今年比如说，路多啊呢，他看啊，这个那边骗你吧，比谁要买点的骗你啦，慢慢来，这个路多，速度也他看。
这片马嘞，比个嘞，这边把马呗，苗白马哈没，你那东坡个，别要生意，今年他啦。那是 NUG 亚裔他们的一波今年真的三千八六片的对，所以七十米米三月内里面不好不录，你妈奶奶也立了东大都， ဥယျာထွန်တီဘွားကဆိုပါတယ
်အခုဒီမြောက်ပိုင်းအဖွဲ့တွေကြီးညာတာတော့တရုတ်ရဲ့အပေးတိုက်တွန်းမှုကအဓိကကြားလိမ့်မယ်ဆိုတော့အခုဟိုပေါ့ NUG ကကြီးညာတာနဲ့တော့သူတို့ကကြီးညာလိုက်တာနဲ့တော့ဆန့်ကျင်ဘက်တော့ဖြစ်နေတာပေါ့နော်ဆန့်ကျင်ဘက်ဖြစ်ဆိုတော့သူတို့လည်းဘလို့ဟိုအချိတ်ဆက်မိမိတော့ဆောင်ရွက်နိုင်မဲ့ပုံတော့မပေါ်ဘူး
တို့တို့အရှိတောင်အာရှအာဆီယံနိုင်ငံများကလည်းမြန်မာနိုင်ငံအတွင်းစီးရီးဖြစ်ပွားနေမှုမလိုလားပါဘူးကိုဗစ်ကာလနိုင်ငံရေးမတည်ငြိမ်တဲ့ကာလမှာလူသားချင်းစာနာမှုထောက်ပံ့တွေကူညီလှုပ်ဆောင်နိုင်ဖို့အတွက်အာဆီယံအထူးကိုယ်စားလှယ်မစ္စတာတာရိုအီရာဝမ်ယူဆွတ်ကမြန်မာနိုင်ငံကသက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုလေးလကြာအပြည့်ရဆဲထားဖို့တောင်းဆိုခဲ့ပါတယ်အဲ့ဒီတောင်းဆိုမှုကိုအပြည့်ရဆဲဘက်စုဖွဲ့ထားတဲ့ငင်းညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ကလည်းကြိုးစိုးကြောင်းဥဆောင်မှုအလို့ဖွဲ့ကောင်းဆောင်နိုင်အောင်မင်းကပြောကြားလိုက်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မွန်ပြည်နယ်ရေးမြို့နယ်တွင်မှစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ်တွေကိုပိုက်စိတ်တိုက်ရှာဖွေနေပါတယ်ရှမ်းပြည်မြောက်ပိုင်းမှာစစ်ပေးတင့်နေတဲ့ဂျေးလက်လူထုကိုပြစ်ကတ်ယောဂါကူးဆက်ခံနေရပါတယ်စစ်ကောင်စီတပ်ထိုးစစ်ဆင်တိုက်ခိုက်ပိတ်ဆို့မှုကြောင့်ချင်းပြည်နယ်ပလောဝမြို့မှာလူထုစားနပ်ရိက္ခာပြက်လက်နေရပါတယ
်တရက်ရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ
အဖီဗီယာသတင်းတောက်တွေတင်ဆက်ခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းဆောင်ပါတွေနဲ့ပတ်သက်လို့တောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့ကြာသပတေးနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစော်ဝင်းလိုက်တလဲပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာရှစ်လတည်းရောက်လာပြီး NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးစတင်ကြဖို့ခေါ်ဆိုပြီးနေရအကြာမှာတော့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံအတွင်းကမြို့နယ်တချို့မှာပုံပေါက်ကွဲမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအသက်ဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့စစ်ကောင်စီဘက်ကလည်းပြစ်ခတ်ဖမ်းဆီးမှုတွေဆက်လက်လှုပ်ဆောင်နေပါတယ်။ရန်ကုန်မြို့အတွင်းကနေအတော်များများမှာပုံပေါက်ပွဲမှုတွေဖြစ်ခဲ့တာမှာတကုံမြို့တစ်စစ်ကမ်းမြို့နယ်နဲ့တကုံမြို့တစ်မြောက်ပိုင်းတို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဗဟိုလန်းနဲ့ဘားကရလမ်းစုံနားကပေါက်ကွဲမှုတစ်ခုဖြစ်သွားပြီးစစ်သားတွေရောက်လာပြီးချိန်မှာတော့အချက်20နီးပါးလောက်ရန်တမ်းပြီးမိုးပေါ်ထောင်ပစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စမ်းကြောင်းနယ်မှာပဲကင်းလက်နေတဲ့စစ်ကားတစ်စီးပုံနဲ့ပြပောက်ခံခဲ့ရပါတယ်မြမအရေးကုလသမဂ္ဂအစီအဝေးကြီးတရားရှိသတင်းဖတ်တဲ့ကျင်းပဖို့ရှိနေချိန်မှာ SACM မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်း R2P လမ်းစဉ်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုလိုက်ပါတယ်ရှေ့ပါတနင်္လာစက်တင်ဘာ23ရက်နေ့ကျရင်48ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာ IMMM ခေါ်ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစီရင်ခံစာကိုတွေ့ဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂကအထင်ကရပုဂ္ဂိုလ်တွေပါတယ်အခုအကြံပေးကောင်စီကဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာအင်ဒိုပစိဖိတ်ဒေသညဉ့်ညိုင်းနဲ့လုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးကြတဲ့ဩစတြေးလျနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြမအရေးနဲ့အာဖဂန်နစ္စတန်အရေးကိစ္စတွေကိုလည်းထက်သွင်းဆွေးနွေးကြတဲ့အကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်ခင်ဗျာလွန်ခဲ့တဲ့လအနေငယ်အတွင်း COVID-19 တက်တရလိုင်းအပြင်းထန်ခံစားနေရတဲ့မြန်မာနိုင်ငံမှာယောဂဘုကုဆက်သူနဲ့တည်ဆုံသူအရေးအတွက်ရောကြသွားပြီဆိုပေမဲ့အခုချိန်ထိယောဂဘုကုဆက်တည်ဆုံသူတွေရှိနေဆဲဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာ9ရက်နေ့ည7:00မှာထုတ်ပြန်တဲ့စာရင်းတွေအရလွန်ခဲ့တဲ့24နှစ်အတွင်းဆက်သက်မှုပေါင်း 15,622 ခုကိုစစ်ဆေးခဲ့တာမှာ 2,310 ဦးမှာယောဂဘုကုဆက်နေတာတွေ့ရှိတယ်လို့ဆိုပါတယ်။တည်ဆုံသူကလည်း92ဦးရှိသွားပြီလို့ဖော်ပြထားပါတယ်ခင်ဗျာ။
စက်တင်ဘာလ9ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းကြီးညုပ်ကိုကိုစော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ပ
PJ Eliab နဲ့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American တန်ရဲ့ကြာသပတေးနေ့ညမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးကိုအစည်းအဝေးပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရန်ဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come